DMOE online game တွေနဲ့ internet ရာဇဝတ်မှုဆိုင်ရာလုပ်ငန်းတွေမှာအလုတ်ခိုင်းစီခံနေရတဲ့နိုင်ငံပေါင်းဒရာဇင်ကျော်ကအလုတ်သမား 2,800 ကျော်ကိုဖိလစ်ပိုင်ရဲတွေကမနေ့ကစီးနင်းဝင်ရောက်ကယ်တင်ခဲ့ပါတယ်။အဲ့ဒီအလုတ်သမားတွေထဲမှာတရုတ်နိုင်ငံသား604ဦး၊ Vietnam 183ဦး၊ Indonesia 138ဦး၊ Malaysia နိုင်ငံသား134ဦး၊ Thai နိုင်ငံသား82ဦးတို့အပြင်မြန်မာ၊ Pakistan ၊ Yemen ၊ Somalia ၊ Sudan ၊ Nigeria နဲ့ Taiwan နိုင်ငံတို့ကလူငယ်နည်းငယ်တို့လည်းပါဝင်တယ်လို့သိရပါတယ်။တန်တရားရှိတဲ့ခေါင်းဆောင်အဖမ်းခံရတယ်မခံရသေးဘူးဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။ညတကောင်ကျော်လောက်မှာတရမဝင် online game တွေနဲ့ internet ရာဇဝတ်မှုတွေလုပ်နေတယ်လို့ယူဆရတဲ့နေရာအတွင်းကအဆောက်အဦတွေကိုရဲတွေကဖမ်းဝရမ်းနေကင်ဆောင်ပြီးရှာဖွေခဲ့တယ်လို့ဖိလစ်ပိုင်အမျိုးသားရဲတပ်ဖွဲ့ cyber ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ရဲ့ဒါရိုက်တာဖြစ်တဲ့ Sydney Hania ကပြောပါတယ်။မေလာတုန်းကလည်းရဲတပ်ဖွဲ့ဟာမနီလာမြောက်ဘက်ပန်ပန်းကာပြည်နယ်ကစိတ်ကမ်းမှာရှိတဲ့ online ရာဇဝတ်မှုဆိုင်ရာအခြေစိုက်စခန်းတစ်ခုကိုဝင်ရောက်စီးနင်းခဲ့ပြီးဖိလစ်ပိုင်နိုင်ငံနဲ့နိုင်ငံသားအလုပ်သမားပေါင်း1400ကျော်ကိုဖမ်းဆီးထိန်းသိမ်းနိုင်ခဲ့တယ်လို့ရဲတပ်ဖွဲ့တွေကပြောကြားပါတယ်ရှင်။